တခိုင်ပြည်နယ်ကပဋိပက္ခရဲ့အတွင်းမှာနိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လုပ်ရည်ထည်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။လွန်ကြာမွတ်စလင်တွေပေါ်မှာတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုကျင့်မှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်ပြီးချင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အာရမဂျန်ကပြည်နယ်ပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။သိုးဝါရဲ့လူခွင့်ချိုးဖောက်မှုတွေကိုတတ်သိပြနိုင်ပြီဆိုရင်တော့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တွေကိုအချိန်မဆိုင်မဲ့ဖြေရှင်းဖို့လိုအပ်တဲ့ကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကလုံခြုံရေးကိစ္စတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARS ရဲ့အစိုးရအုပ်စုကိုမလုံရွေးတပ်ဖွဲ့ရဲ့လိုက်လံရှင်းလင်းရမှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံကဆွဆွဲထားပါတယ်။ဒီမှာစစ်တပ်ကတော့နိုင်ငံကဆွဆွဲနေလူခွင့်ချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးတော့လူခွင့်ချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအေးအေးလာလေးလုခဲ့တာပါ။ကုလသမဂ္ဂအစိုးရအစ်မြတာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝမှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံကအစ်စ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်။